Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ24ရက်ပုတ်ထူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနောက်လပိုင်းပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုတော့ခင်ဗျားတို့နဲ့အတူညင်ညာပေးသွားမှာပါပြင်သစ်သမရရရဲ့တယ်လီဖုန်းဆက်သွယ်ချက်တွေကိုကြားပြတ်ခိုးယူနားထောင်နေဆိုတဲ့ဆက်ဆွဲချက်တွေနဲ့ပတ်သက်ပြီးဒီဘော်လုံးဝလက်ခံနိုင်မှာမဟုတ်ဘူးလို့ပြင်သစ်သမရရုံးကပြောဆိုလိုက်တာမာရှောကကူးစက်ခံရသူနောက်ထပ်4ဦးတိုးလာတယ်လို့တောင်ကိုရီးယားအရာရှိတွေကပြောဆိုလိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နယ်လဖိုင်
ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းလွှာတွေထဲကတော့ပလောင်လက်နက်ကင်တပ်နဲ့မြမတပ်မတော်တို့ကြာဒီကနေ့မှာပဲတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဒါနဲ့ပတ်သက်လို့ PSLF ရဲ့အထွေထွေအတွင်းရေးမှူးဗိုလ်မှူးကြီးတာဖုံးကျော်ကအခုလိုပြောကြားလိုက်ပါတယ်
အဲကျွန်တော်တို့အခုတိုက်ပွဲတွေလည်းရှိနေပါတယ်ဒီနေ့လည်းတိုက်ပွဲရှိတယ်မနေ့ကလည်းရှိတယ်ဆိုတော့အစိုးရတပ်ဖက်ကတော့ကျွန်တော်တို့ဒေသဖက်ကိုဒီလိုပူပြင်းအ
ားဒါအပြင်မြန်မာနိုင်ငံမှာရောက်နေတဲ့ American ပြည်ထောင်စုအတန်လွင့်လုပ်ငန်းများဆိုင်ရာအုပ်ချုပ်ရေးဘုတ်အဖွဲ့ BBG အဖွဲ့ဝင် Matthew Armstrong ဟာသမ္မတဦးသိန်းစိန်နဲ့ဒီကနေ့နေပြီးတော့မှတွေ့ဆုံခဲ့တဲ့တဲ့ဒီနောက်ပိုင်းမှာတော့စိတ်ဝင်စားစရာနိုင်ငံတကာသတင်းဆောင်ပါတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးမှာပါ
လက်ရှိပြင်သစ်သမရဖရန်ဆွာအော်လန်နဲ့သူ့အရင်သမရနှစ်ဦးတို့ရဲ့တယ်လီဖုန်းဆက်သွယ်ချက်တွေကိုအမေရိကန်ကကြားပြတ်ခိုးယူနားထောင်နေဆိုတဲ့ဆွတ်ဆဲချက်တွေနဲ့ပတ်သက်ပြီးဒါဟာလက်ခံနိုင်စရာမရှိပဲနိုင်ငံလုံခြုံရေးကိုချေချောက်တဲ့ဘလို့လို့ရဲ့မျိုးကိုမဆိုပြင်သစ်နိုင်ငံကတင်းကြီးခံမှာမဟုတ်ဘူးလို့ပြင်သစ်သမရရုံးကပြောပါရယ်WikiLeaks ကထုတ်လိုက်တဲ့အထောက်အထားတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ Mr. Orlan ဟာသူ့ရဲ့ကာကွယ်ရေးကောင်စီနဲ့ဒီကနေ့တွေ့ဆုံပြီးတဲ့နောက်ထွက်လာတဲ့ထုတ်ပြန်ချက်မှာအဲ့လိုပြောထားတာပါ American နိုင်ငံတော်လုံခြုံရေး Agency NSA ဟာနောက်ဆုံးပြင်သစ်သမရ3ဦးအပေါ်တရှို့လောက်စောင့်ကြည့်ခဲ့တယ်လို့ WikiLeaks ကပြောထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ပြင်သစ်နိုင်ငံဆိုင်ရာ American သံမတ်ကြီး Jane Hartley ကိုပြင်သစ်နိုင်ငံရဲ့ဝန်ကြီး Lauren Fabius ကဆင့်ခေါ်ခဲ့တယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောပါတယ်WikiLeaks ကထုတ်ပြန်တဲ့အထောက်အထားတွေကိုပြင်သစ်နေစဉ်သတင်းစာ Liberation နဲ့သတင်းတွေကိုစုံစမ်းထောက်လှမ်းပြီးရေးသားဖော်ပြတဲ့ Media Part တို့ကဖော်ပြထားပါတယ် WikiLeaks ရဲ့အထောက်အထားတွေဘလောက်တိကျမှန်ကန်လဲဆိုတာနဲ့ပတ်သက်တဲ့အထူးပြုချက်တွေကတော့စချင်းထွက်မလာသေးပါဘူး Mr. Online နဲ့သူ့ရင်သမရတွေကိုအရင်ကလျှို့ဝှက်စောင့်ကြည့်ခဲ့သလားဆိုတာတွေနဲ့ပတ်သက်ပြီး American သမရ Imperial ကမပြောပါဘူးဒါပေမဲ့လည်း Mr. Online ရဲ့ဆက်သွယ်ပြောဆိုချက်တွေကိုစောင့်ကြည့်တာမျိုးလုပ်မနေသလိုနောင်လဲလုပ်မှာမဟုတ်ဘူးလို့ပြောပါတယ်အမေရိကန်အနေနဲ့တိကျပြီးခိုင်မာမှုရှိတဲ့နိုင်ငံတော်လူမျိုးရေးဆိုင်ရာရည်ရွယ်ချက်မရှိဘဲပြပစုံစမ်းထောက်လှမ်းမှုတစုံတရာမလုပ်သလိုဒါဟာကမ္ဘာခေါင်းဆောင်တွေအတွက်ရောတာမန်နိုင်ငံသားတွေအတွက်ပါအကျုံးဝင်ပါတယ်လို့ NSA ရဲ့ပြောခွင့်ရ Net Price ကပြောပါတယ်ခင်ဗျာ
Ukraine ကို Russia ချုပ်ချုံမှုအတွက်လှုပ်ဆောင်တဲ့အစီအစဉ်တွေကိုဆွေးနွေးဖို့ American ကာကွယ်ရေးဝန်ကြီး Ash Carter ဟာဒီကနေ့ Brussels မှာ NATO အဖွဲ့ဝင်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဝန်ကြီး Carter ရဲ့တပတ်ကြာဥရောပခီးစဉ်ဟာ Ukraine အရှေ့ပိုင်းကခွဲထွက်ရေးဓမ္မတွေကိုပံ့ပိုးမှုပေးနေတယ်လို့အဆက်ဆွဲခံနေရတဲ့ Russia နဲ့ရင်ဆိုင်နေရတဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့အခြေအနေတွေမှာ American နဲ့ဥရောပတို့ပူးပေါင်းဆောင်ရွက်ရေးအတွက်ဦးတည်တာဖြစ်ပါတယ်။ Russia ကတော့ခွဲထွက်ရေးတပုံတွေကိုတပ်သားတွေဓမ္မမဟုတ်လက်နက်တွေပေးတာမျိုးမရှိပါဘူးလို့ညင်းဆိုပါတယ်ဝန်ကြီးကတာရဲ့ NATO ဝန်ကြီးတွေနဲ့နှစ်ရက်ကြာဆွေးနွေးပွဲကိုဒီကနေ့ဗုဒ္ဓဘူးနေမှာစတင်မှာဖြစ်ပါတယ်အနောက်နိုင်ငံတွေကရုရှားနဲ့ရန်သူဖြစ်ဖို့လုပ်နေတာမဟုတ်ဘဲလောအရင်ကိုကိုကိုကာကွယ်ဖို့လုပ်နေတာလို့ဝန်ကြီးကတာကမနေ့ကအက်စတိုးရီးယားနိုင်ငံမြို့တော်တာလင်းမှာပြောကြားခဲ့တာပါရုရှားနဲ့အကြမ်းဖက်ဖွဲ့တွေရဲ့ချင်းချောက်မှုအန္တရာယ်ကို NATO မဟာမိတ်နိုင်ငံတွေကာကွယ်နိုင်ဖို့အတွက်အမေရိကန်ကနေဘောတိန်နိုင်ငံတွေအပါအဝင်ဥရောပ6နိုင်ငံမှာတန်ချက်ကကာ250နဲ့တူလက်နက်ကြီးတွေနဲ့စစ်ပစ္စည်းတွေကြိုတင်ပြီးနေရာချထားမှာဖြစ်ကြောင်းဝန်ကြီးကာတာကမနေ့ကအကြေညာခဲ့တာပါအခုလိုလက်နက်တွေချထားမှာကိုဗောလ်တိတ်နိုင်ငံတွေဖြစ်တဲ့အက်စတိုးနီးယားလစ်သူအေးနီးယားနဲ့လတ်ဗီးယားနိုင်ငံတို့နဲ့အတူဘူလ်ဂေးရီးယားရူမေးနီးယားနဲ့ပိုလန်နိုင်ငံတွေကလက်ခံပြီးသဘောတူခဲ့ကြတယ်လို့လည်းမစ္စတာကာတာကသတင်းတောက်တွေကိုပြောပါတယ်ဒီဆက်ပစ္စည်းတွေကိုဒေတာရင်းမှာလှည့်လည်ရွှေ့ပြောင်းပြီးစီးရေးလေ့ကျင့်မှုနဲ့တင်နန်းတွေကိုတုံးနိုင်တယ်လို့လည်းပြောပါတယ်။မနစ်ကရုရှားကယူကရိန်းခရိုင်းမီးယားကိုတင်ပိုက်ခဲ့တဲ့နောက်စီးရေးလေ့ကျင့်မှုတွေတိုးမြင့်ဖို့အတွက်နေတိုးခေါင်းဆောင်တွေသဘောတူခဲ့ကြပြီးနေတိုးမဟာမိတ်တွေရဲ့ဥရောပအရှေ့ပိုင်းဒေတာတလျှောက်တပ်ဖွဲ့တွေအလှည့်နဲ့ပြောင်းရွှေ့ဖို့အပြင်အဲ့ဒီမှာအရေးပေါ်အခြေအနေတုံးဖို့ဆက်ပစ္စည်းတွေတိုးလောင်ဖို့ပါသဘောတူညီခဲ့ကြပါတယ်။
အစိုးရကိုရိုင်းကအားပေးအမြောက်လုပ်ပြီးစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်အမေရိကန်ပြည်အောင်စုကတရုတ်နိုင်ငံကိုဝေဖန်လိုက်ပါတယ်။အမေရိကန်ဖက်ဒရယ်အစိုးရဝန်ထမ်းတွေရဲ့ကိုယ်ရေးအချက်လက်အများပြားအင်တာနက်ကနေခိုးယူခံခဲ့ရတဲ့အပေါ်တာဝန်ရှိသူတွေကဆက်ပြီးစုံစမ်းနေစေ နေချိန်မှာပဲအခုလိုပြင်းထန်ဆွဆွဲလိုက်တာပါတရုတ်တာဝန်ရှိသူတွေနဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲဒုတိယနေ့အင်္ဂါနေ့မှာအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျက်လီယူကအခုလိုပြောသွားတာပါစီးပွားရေးဆိုင်ရာလျှို့ဝှက်သတင်းချက်လက်တွေနဲ့အမေရိကန်ကုမ္ပဏီတွေရဲ့အမှတ်ပုံတင်ထားတဲ့ဤပညာတွေကိုတရုတ်အစိုးရကြောတော့နောက်ခံပြုပြီးစိုက်ဘာတိုက်ခိုက်မှုလုပ်ပြီးခိုးယူခဲ့တဲ့အပေါ်အထူးပဲစိုးရိမ်မိတယ်လို့ဝန်ကြီးလီယူကပြောပါတယ်အဲဒီခွေးမှုမှာနောက်ွယ်ကနေပါတယ်ဆိုတာကိုတော့တရုတ်အစိုးရကအပြင်းထန်ညှင်းဆိုထားပါတယ်ဟက်ကာတွေဘသူဘဝဆိုတာခံမှန်းပြောဆိုနေကြတဲ့ပုံမှာလည်းအမေရိကန်တာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေကိုဝေဖန်ပြောဆိုပါတယ်စိုက်ဘာရာဇဝတ်မှုနဲ့ပတ်သက်ပြီးအမေရိကန်ရဲ့အနီးကပ်လက်တွဲလှုပ်ဆောင်သွားဖို့တရုတ်နိုင်ငံအနေနဲ့ပြင်ဆင်ထားတယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးချီကပြောပါတယ်စိုက်ဘာကနေသတင်းအချက်လက်မျှဝေတာနဲ့ပတ်သက်ပြီးနိုင်ငံတကာလိုက်နာမယ့်လှုပ်ထုံးလှုပ်နည်းတွေကိုတရုတ်ကထောက်ခံတယ်လို့လည်းဆိုပါတယ်ခင်ဗျာ
အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေပါတဲ့အဖွဲ့တို့ကြောင့်ညှိနှိုင်းဆွေးနွေးမှုတွေကနေပြီးပြည့်စုံတဲ့သဘောတူညီချက်ချဖို့တတ်မှတ်ရနီးလာချိန်မှာပဲအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမင်နီကအီရန်ဟာသူ့ရဲ့နျူကလ িয়ার အစီအစဉ်တွေတားရှိရပ်ဆိုင်းပြရမယ်ဘယ်လိုသဘောတူညီမှုမျိုးကိုမှလက်ခံမှာမဟုတ်ဘူးလို့မနေ့ကအင်ကာနဲ့ညရုံးကပြပြသားသားပဲပြောကြလိုက်ပါတယ်။အီရန်ကသူ့ရဲ့နျူကလ িয়ার အစီအစဉ်ကို10နှစ်တာဆိုင်းငံ့ထားပြီးအလဲအလဲနေနဲ့အီရန်စီးပွားရေးကိုထိခိုက်နေတဲ့အရေးယူဒဏ်ခတ်မှုတွေရှော့ပြီးအစီအစဉ်နဲ့ပတ်သက်ပြီးအသေးစိတ်အချက်လက်တွေကိုနှစ်ဖက်ညှိနှိုင်းနေကြတာဖြစ်ပါတယ်။ဧပြီလအစောပိုင်းကသဘောတူညီချက်မူပေါင်းကိုချက်မှတ်နိုင်ခဲ့ပြီးတဲ့နောက်မှာပြီးပြည့်စုံတဲ့သဘောတူညီချက်ချဖို့သူတို့ကပဲဇွန်လ30ရက်နေ့ကိုသတ်မှတ်ခဲ့ကြတာဖြစ်ပါတယ်။10နှစ်12နှစ်လောက်ကြာအောင်ဆိုင်းငံ့ဖို့အတွက်သတ်မှတ်ထားတာကိုတော့လက်မခံနိုင်ဘူးလို့အယာတိုလာခါမင်နီကပြောပါတယ်။ဒါအပြင်အီရန်ကသဘောတူညီချက်တိုင်းလိုက်နာမှုရှိမရှိတေချာစေဖို့လှုံ့ဆော်မှုအနေနဲ့စစ်ဆေးဖို့အတွက်အီရန်ရဲ့စစ်စခန်းတွေကိုနိုင်ငံကစုံစမ်းစစ်ဆေးသူတွေလာရောက်ခွင့်လည်းမပေးနိုင်ဘူးလို့ထပ်မံပြောဆိုခဲ့တာပါ။ဒါအပြင်အီရန်အတွက်စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုသဘောတူညီချက်ရပြီးပြီးချင်းပယ်ဖျက်ပေးဖို့လည်းတောင်းဆိုလိုက်ပါတယ
်။ VOA ဗီဒီယိုအသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကို VOE ကနေဆက်လက်တင်ပြနေပါတယ်အရှိအလေပိုင်းဒေတာအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကုသမြန်ယောဂကုသခံရသူနောက်ထပ်4ဦးထပ်တိုးလာပြီးစေကုသမှုခံယူနေသူတွေကလူတချို့ရဲ့အခြေအနေအားဆိုရင်ရတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူကဒီကနေ့ဗုဒ္ဓဦးနဲ့မှာပြောဆိုလိုက်ပါတယ်လက်ရှိမှာမတ်စ်ယောဂနဲ့စေကုသမှုခံယူနေသူ85ယောက်ဈေးငွေစင်ငွင်ပေးလိုက်သူ69ယောက်တည်ဆုံးသူ28ယောက်ရှိပြီမို့ဒီယောဂကုသခံရတယ်လို့အတည်ပြုနိုင်သူစုစုပေါင်း189ယောက်ရှိသွားပြီလို့တောင်ကိုရီးယားယောဂဘုတ်ထင်းချုပ်ရေးနဲ့ကာကွယ်ရေးဆိုင်ရာဌာနအကြီးအကဲဂျီယောင်အွန်ကျွန်းကပြောပါတယ်မနေ့ကထက်နှိုင်းရှင်မယ်ဆိုရင်စေကုသမှုခံယူနေသူ9ယောက်လျော့သွားပြီးမတ်စ်ယောဂကြောင့်တည်ဆုံးသူအရေအတွက်အပြောင်းအလဲမရှိတဲ့အကြောင်းလူနာ69ဦးရဲ့အခြေအနေအားတည်ငြိမ်နေပြီး16ဦးကတော့စိုးရိမ်နေရတဲ့အခြေအနေမှာရှိနေတယ်လို့မစ္စတာကျောင်းကပြောပါတယ်ဒီတော့တွင်မှာပဲအမေရိကန်ပြည်ထောင်စုယောဂဘုတ်ထင်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC တာဝန်ရှိသူတွေကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတာဝန်ရှိသူတွေနဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟဲဒီကနေ့တွေ့ဆုံပြီးမတ်စ်ယောဂတိုက်ဖျက်ရေးဆိုင်ရာလုပ်ငန်းတွေကိုဆွေးနွေးကြပါတယ်အခုတောင်ကိုရီးယားမှာမတ်စ်ယောဂဘုတ်ကူးစက်ဖြစ်ပွားနေတာဟာအရှိအလေပိုင်းဒေသမှာ2012ခုနှစ်တည်းကယောဂဘုတ်စတွေ့ပြီးကြတဲ့အဆိုရဲ့အဲ့ဒီဒေတာအပြင်ဘက်မှာအကြီးမားဆုံးကူးစက်ပြန်ပွားမှုဖြစ်ပွားတာဖြစ်ပါတယ်ခင်ဗျာ
။ဟောင်ကောင်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အောင်မြင်မှုမရခဲ့တဲ့ပြီးခဲ့တဲ့နှစ်လူမှုဆန္ဒပြပွဲရဲ့လက်ကျန်စခန်းတွေကိုဟောင်ကောင်တာဝန်ရှိသူတွေကဖျက်သိမ်းခဲ့ကြပါတယ်။ဟောင်ကောင်လွှတ်တော်အပြင်မှာကျန်းနေတဲ့ဆန္ဒပြစခန်းနည်းနည်းပါးပါးနဲ့ဆိုင်းဘုတ်တွေတခြားပစ္စည်းတွေကိုဗိုလ်တဖူးနေမှာအစိုးရအရာရှိတွေဖယ်ရှားရှင်းလင်းကြရမှာဆန္ဒပြသူတွေဘက်ကတော့ခုခံမှုမရှိသလောက်ပါ။အသက်82နှစ်အရွယ်ဆန္ဒပြသူဆိုင်းမွန်ဝမ်ကတော့တုံ့လုံးမှုမရှိဘူးလို့ပြောတယ်လို့လွန်ခဲ့တဲ့ရက်ပေါင်း200လောက်တွင်ဟောင်ကောင်ကတမိုင်းတွင်တဲ့ဖျက်ကိုမြင်ခဲ့ရတယ်လို့ဒီနေရာမှာဆိတ်လုရှားငိုကြွေးရတာတွေပင်ပန်းကြတာတွေကျင်နာမှုတွေနဲ့တူပဋိပက္ခတွေလည်းအများကြီးတွေ့ရတယ်လို့ပြောပါတယ်ဆန္ဒပြမှုတွေအရှိန်မြင့်ခဲ့တဲ့ပြီးခဲ့တဲ့စက်တင်ဘာလအစပိုင်းတုန်းကထောင်တောင်းချီနဲ့ဆန္ဒပြသူတွေဟာဟောင်ကောင်လမ်းမတွေပေါ်မှာဆန္ဒပြပြီးအုပ်ချုပ်ရေးမှုရွေးချယ်တဲ့ပုံစံပြောင်းလဲစေဖို့အတွက်ဖိအားပေးခဲ့ကြတာပါဆန္ဒပြသူတွေကိုမျက်ရည်ဘုံတွေငရုတ်ရည်တွေပတ်ဖြန်းပြီးဖြိုခွဲမှုတွေမအောင်မြင်ခဲ့တဲ့နောက်အာဏာပိုင်တွေကဆန္ဒပြမှုကိုခွင့်ပြုခဲ့ပေမဲ့သူတို့ရဲ့စခန်းအများအပြားကိုတော့ဒီဇင်ဘာလထဲမှာပဲဖြိုဖျက်ပစ်ခဲ့ပါလေ2012ခုနှစ်ဟောင်ကောင်အုပ်ချုပ်ရေးရွေးချယ်ရမှာဒီမိုကရေစီနည်းကမ်းမဲပေးရွေးပိုင်ခွင့်ဆန္ဒပြသူတောင်းဆိုမှုကိုတရုတ်ပြည်မှကြီးကပယ်ချတယ်လို့ရွေးကောက်ပွဲဝင်ရောက်ရွေးခံမဲ့ပုဂ္ဂိုလ်အလုံးဒ တရုတ်ပြည်မှာကိုတစ္ဆာစောင့်တည်သူတွေနဲ့အဓိကဖွဲ့စည်းထားတဲ့ကော်မတီကပဲရွေးချယ်ပေးရမယ်လို့ဥပဒေချခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ဟောင်ကောင်လွှတ်တော်ကဒီပြဋ္ဌာန်းချက်ကိုဗီဒိုအာဏာသုံးပယ်ချပါတယ်။အတိုက်ခံမတ်တွေကပြုပြင်ပြောင်းလဲမှုကဒီမိုကရေစီတူရောင်ပေးဖို့လှုပ်တာလို့ရှုမြင်ကြတာမဟုတ်ပါ။အခုပြုပြင်ပြောင်းလဲမှုတွေမလုံနိုင်သေးတဲ့အတွက်ဟိုရင်ဥပဒေတိုင်းနဲ့အဖွဲ့ဝင်1200ပါတဲ့ရွေးကောက်ပွဲကော်မတီကအုပ်ချုပ်ရေးမှုကိုရွေးချယ်ပေးရမှာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံကယာယီလက်ခံထားတဲ့ရွှေပြောင်းဝင်ရောက်ဖို့ကြိုးစားသူ1000ကျော်ဟာမသေးကြတဲ့အနာဂတ်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။တချို့ကသူတို့ဒေသမှာကျန်ခဲ့တဲ့မိသားစုတွေအတွက်စိုးရိမ်ပြီးအိမ်ပြန်ခြင်းနေကြပါတယ်။အင်ဒိုနီးရှားနိုင်ငံအနောက်မြောက်ပိုင်းကခွာလာလန်ဆာစိတ်ကန်းအနီးဖြစ်တယ်လို့ဆောက်ထားတဲ့ယာယီစခန်းတစ်ခုမှာတော့ရွှေပြောင်းဝင်ရောက်သူ681ယောက်ရှိနေပြီးပင်လယ်ထဲမှာလာပေါင်းများစွာကြာပြီးတဲ့နောက်သူတို့ကိုကယ်တင်ထားတာပါ။အမျိုးသားအမျိုးသမီးနဲ့ကလေးတွေပါဝင်တဲ့အဲဒီလူတွေဟာမြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့တော်ခင်မျိုးသက်တို့ကကြင်ညာပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ပြသွားမှာပဲ။အခုပထမအဦးဆုံးမြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါကိုနားဆင်ရမှာပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့ American ပြည်ထောင်စုအတန်းလွင့်လုပ်ငန်းများဆိုင်ရာအုပ်ချုပ်မှုအဖွဲ့ဘုတ်အဖွဲ့ဝင် Matthew Armstrong ဟာမြန်မာတမရဦးသိန်းစိန်နဲ့ဒီကနေ့တွေ့ဆုံရမှာမြန်မာနိုင်ငံအတန်းလွင့်မီဒီယာနဲ့အများပြည်သူဝန်ဆောင်မှုမီဒီယာလုပ်ငန်းတွေအရေးအသွေးမြင့်မားလာစေဖို့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်အများပြည်သူဝန်ဆောင်မှုလုပ်ငန်းပြုပြင်ပြောင်းလဲရေးမှာပြန်ကြားရေးဝန်ကြီးဌာနတီရှိပါဝင်နေမှုကိုလည်းအုပ်ချုပ်ရေးအဖွဲ့ဝင် Matthew Armstrong ကပြောဆိုဆွေးနွေးခဲ့ပါတယ်။တမရနဲ့ဒီတွေ့ဆုံဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်သွားရောက်ခဲ့တဲ့ VOA ရန်ကုန်ရုံးအကြီးအကဲဒေါက်ကင်ဆိုးဝင်းကိုကိုတောင်းညွန့်ဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ဒေါက်ကင်ဆိုးဝင်းဒီကနေ့ဒီ American ဆိုးရရဲ့တန်ခိုက်လုပ်ငန်းအုပ်ချုပ်မှုဘုတ်အဖွဲ့ဝင်ပေါ့နော်ဒီ Governor Armstrong ကနေပြီးတော့ဒီမြန်မာတမရဦးသိန်းစိန်နဲ့တွေ့ဆုံတယ်ဒေါက်ကင်ဆိုးဝင်းလည်းပါသွားတယ်ဆိုတော့ဒီကနေ့သူတို့ဆွေးနွေးကြတဲ့အကြောင်းအရာလေးတွေအဓိကဘာအကြောင်းအရာဆွေးနွေးပြကြလဲခင်ဗျ။ဟု
တ်ကဲ့ဒီကဘာကိုတိုင်းတမန်တော်ဦးသိန်းစိန်ကနေပြီးတော့ဒီ American ပြည်အောင်စုအနေနဲ့မြန်မာနိုင်ငံရဲ့ပြည်တွင်ကြောင်းလေးတွေအစိုးရကတော့ပြည်ခေရနဲ့အညီဒီမြန်မာဒီမိုကရေစီအနေနဲ့ပြည်တွင်ကြောင်းလေးမှာလည်းပေါ့နော်အားဖြည့်ကူညီပေးဖို့သူကမျှော်နေနေဆိုပြီးတော့အကျိုးလေးစကားပြောနေတယ်အဲ့လိုပြောလိုက်ပါတယ်။ဒီမြန်မာဒီမိုကရေစီကဒီအတမဲ့နေတယ်မှာလေးရချက်တွေရှိနေတယ်စင်ကွက်ချက်တွေလည်းရှိနေပြီးတယ်။ဒီဒီမိုကရေစီအစဉ်ကုကြောင်းကြီးကဒီကလာလေရဲ့လူငယ်တွေတကြောင်မလို့သူတို့အတွေ့အကြုံရနေနေရပေါ့နော်အဲ့တော့ဒီမြန်မာနိုင်ငံအတန်းပြည်လုပ်ငန်းဒီဒီယာဟိုင်းန်းမှာစောင့်ဆောင်ရေးမြန်မာရေးအတွက်အမေရိကန်ပြည်အောင်စုအနေနဲ့မြန်မာနိုင်ငံကိုဘယ်လိုပူးပေါင်းဆောင်ရွက်ပေးနိုင်မလဲဘယ်လိုဈေးမှပြည်ပေးနိုင်မလဲဆိုတာကိုဒီလိုသိနေကြတာပါ
ခုနအကူအညီပေးနေတဲ့ပတ်သက်လို့တိတိကျကျပေါ့ဘယ်ဟာတွေအကူအညီပေးမလဲဆိုတာကိုဆွေးနွေးပြပါလား
ဒီလိုအမေရိကန်အတန်းအနေနဲ့လေဒီမြန်မာနိုင်ငံမှာအခုလက်ရှိလုပ်နေတဲ့ဒီအတန်းပြည်လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေကြရှိပါတယ်ဒီ VOA အမေရိကန်အတန်းရဲ့အစီအစဉ်တွေကိုဒီ MRD နောက်ပြီးတော့ဒီ SkyNet ရောက်ဒီတက်မလို့အတန်းကြီးဌာနကြီးကနေပြီးတော့ဆက်ဆင်ထုတ်လင်းပေးနေတာရှိပါတယ်ဒီလိုပူးပေါင်းဆောင်ရွက်တွေဓာတ်တွေရှိနေတာနဲ့ရှိတာအကျဉ်းကိုဖြတ်ပြီးတော့ဒီလိုအပ်ချက်ပေါ့နော်ဥပမာဒီတရင်းကြီးရလုပ်ငန်းဒီတက်မလို့လုပ်ငန်းမှာဒီတင်နန်းတွေပြီးလို့လိုအပ်တယ်ဥပမာဆိုလို့ရှိရင်ဒီအမေရိကန်ပြည်ထောင်စုမှာတွားပြီးတော့ပညာသင်ဖို့လိုအပ်တယ်ဆိုလို့ရှိရင်လည်းဒီပူးပေါင်းကူညီဖို့ရှင်းပြပေးဆိုတာမျိုးပေါ့နော်ဟိုဒီကာဗနာအနေနဲ့ရှင်းပြပါတယ်ဒါမှမဟုတ်ဥသိမ်းချိန်နေနဲ့ဘက်ကဘာပြန်ပြောလဲဆိုတော့သူတို့ဒီမီဒီယာသတင်းမီဒီယာပြည်ပြည်ကြောင်းလေးလုပ်ငန်းမှာသူတို့လုပ်နေတဲ့ဒီအများကြီးကဝန်ဆောင်မှုမီဒီယာနဲ့ပတ်သက်ပြီးတော့အခုလောလောဆယ်ရုပ်ရှင်တွေလုပ်ငန်းတွေကိုလေ့လာပါတဲ့လေ့လာတဲ့အခါမှာဒီထုတ်လုပ်နေတဲ့သတင်းစာတွေကိုလည်းကြည့်တာတဲ့အဲ့ဒီအခါမှာလိုအပ်ချက်တွေအများကြီးတွေ့ပါနေတယ်အဲ့ဒီလိုအပ်ချက်တွေကိုဘလို့အကြံကောင်းဉာဏ်ကောင်းကြီးပေးနိုင်မလဲဆိုတာကိုလည်းစဉ်းစားပြပါဆိုပြီးတော့ဒါမှမဟုတ်ဥသိမ်းချိန်ကနေပြီးတော့ဒီကာဗနာမြန်မာအမ်စတောင်းတိုက်တွန်းခဲ့ပါတယ
်အခု Governor Armstrong နဲ့တွေ့ဆုံတဲ့အခါမှာလက်ရှိဘူပေါင်းဆောင်မှုအပြင်ပေါ့နော်ဒီဘက်ကနေပြီးတော့ Governor Armstrong ကနေပြီးတော့လက်ရှိပြန်ကြားရေးလုပ်ငန်းတွေနဲ့ပတ်သက်လို့စိုးရိမ်စရာအခြေအနေသူဘက်ကမြင်တာတွေရောပြောပါလားခင်ဗျအ
ဲပြောပါတယ်သူကဒီအများကြီးသူဝန်ဆောင်မှုမီဒီယာလုပ်ငန်းလုပ်နေရဆိုတဲ့နေရာမှာဒီအများကြီးသူဝန်ဆောင်မှုလုပ်ငန်းပြည်ပြင်းတာကြောင်းခဲ့တာနဲ့အများဒီမြန်မာနိုင်ငံရဲ့တရားရေးဝန်ကြီးဌာနရဲ့အခန့်ကဏ္ဍကိုလည်းသူကမျိုးလုံးထုတ်ပါတယ်အဲ့ဒီခါကျတော့ဒီဌာနနဲ့ပတ်သက်ပြီးတော့ပြန်ကြားရေးဝန်ကြီးဦးရထကရီတို့ဒီခေါ်တိုင်းနဲ့ပြည်ထောင်စုရှိကိုခေါ်သွားပြီးပြည်ထောင်ရှင်းလင်းပြီးရှင်းလင်းပြီးတော့ဆင်းနေသွားပါတယ်
ဟုတ်ကဲ့အဲ့တော့ပြန်ကြားရေးဝန်ကြီးဌာနကိုလည်းတည်ကြားသွားတဲ့သဘောပေါ့
ဟုတ်ပါတယ်ဟုတ်ပါတယ်ဝန်ကြီးတမရနဲ့တွေ့ပြီးရခါမှာပြန်ကြားရေးဝန်ကြီးဌာနကိုတည်ကြားသွားပြီးတော့ပြန်ကြားရေးဝန်ကြီးနဲ့ဖြတ်ပြီးဆင်းနေပါတယ်ဒီစိတ်အခုဒီလိုပေါ့နော်သတင်းမီဒီယာဒီမနက်ငယ်ကြည့်ပြီးကြောင်းနေမှုလုပ်ငန်းစဉ်မှာသတင်းမီဒီယာလောကကလည်းပြည်ပြင်းကြောင်းနေလုပ်နေတယ်အဲ့လိုလုပ်နေတဲ့ခါမှာဒီအမျိုးသမီးဝန်ဆောင်မှုမီဒီယာနဲ့ပတ်သက်ပြီးတော့ဝန်ကြီးဦးရထကနေပြီးတော့ရှင်းကြပါတယ်ဒီဂါဗနာမက်ဒူရမ်ချောင်းကနေပြီးတော့ ဒီသူ့ရင်ကြောင်းလေးလေလုပ်နေတာနဲ့အမှဒီဒီမနိုင်ငံရဲ့ပြည်သားရေးဝန်ဆောင်တဲ့အခမ်းအနားကိုလည်းမျိုးဝန်ထုတ်ပါတယ်။အဲ့ဒီအခါမှာဝီဝီရဲ့စကံပြီးတော့ဒီလိုမျိုးပြည်ရင်ကြောင်းလေးလှူလာတာနဲ့အမှတခြားဒီမိုကရေစီနိုင်ငံတွေမှာလည်းပြည်သားရေးဝန်ဆောင်တာမရှိပါဘူးလေ။အဲ့တော့နောက်နောက်တက်လာတဲ့အစိုးရကျန်လာခဲ့လို့ရှိရင်အစိုးရကပြောင်းလဲပြီးတက်လာခဲ့လို့ရှိရင်ဒီပြည်သားရေးဝန်ဌာနဆိုတာမရှိတော့ဘဲနဲ့ဆက်သွယ်ရေးဝန်ဌာနအနေနဲ့ပဲဆက်ပြီးတူရှိနေတဲ့ဘောပေါ့နော်အဲ့ဒီခါမှလည်းဒီအတန်းနဲ့လုပ်ငန်းနဲ့ပတ်သက်တဲ့ဒီဥပဒေတွေပါလေအခုတည်းရေးဆွဲနေတယ်ရှိပါတယ်အဲ့ဒီရေးဆွဲတဲ့နေရာမှာဒီ license တွေချပေးတာလို့ frequency တွေချပေးတာလို့ဒီဟာတွေကဒီဆက်သွယ်ရေးဝန်ဌာနအနေနဲ့ဆက်ပြီးတော့ကိုင်းတော်ရအောင်ဖြစ်တဲ့ဖြစ်ကြမလို့ပြည်သားရေးဝန်ဌာနဆိုတဖြည်းဖြည်းနဲ့ပေါ့လေပြည်သားရေးဝန်ဌာနအခန့်ကဏ္ဍညော့သွားပြီးတော့ဥပမာဆိုရင်ဒီလိုရှိနေပြီးပြောပါလေကိုတိုင်းနောက် SkyNet အဲ့ဒါကြီးကိုရင်သွားပြီးလေ့လာပြီးတော့သူတို့လည်းဘယ်လိုရှိဖြစ်ပြီးတော့တိုးတက်အောင်ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာကိုဆွေးနွေးဖြစ်ပါလေ
သမရဦးသိစိန်နဲ့တွေ့တဲ့ခါမှာ BBG လောက်ခံဒီအတန်လွင်ဌာနတွေအထူးပြု view နဲ့ပတ်သက်လို့ရောဘာများပြောတာရှိပါလဲခင်ဗျာ
CEO တော့သမရကြီးကပြောတာတော့သူကြောင်းဆောက်ဘွားလေးကဒီလိုမျိုးတောက်ဆောင်နားဆောင်နားဆောင်လာခဲ့တာဗါတဲ့ CEO ကဒီမှာလူအတန်ထွက်နေနိုင်ငံသားတရင်းဌာနထဲမှာတော့တက်တန်းအရှိဆုံးနဲ့ဟိုအရှိဆုံးအဖြစ်နဲ့ပြန်မှတ်ပြီးတော့ငြိမ်းရန်ဒီပြင်ဒီနည်းစားစားဒီနားထောင်နေဆိုတာကိုသမရကြီးကပြောပါလေ
အခုလိုတွေ့ဆုံဆွေးနွေးပွဲမှာတမ္မတဦးသိန်းစိန်နဲ့အတူတမ္မတယုံဝင်ကြီးဦးစိုးသိန်းနိုင်ငံခြားရေးဝင်ကြီးဦးဝနမောင်နဲ့ပြည်ချားရေးဝင်ကြီးဦးရဲထွတ်တို့အပါအဝင်အုပ်ချုပ်ရေးဘုတ်အဖွဲ့ဝင်မစ္စတာအမ်စထရောင်းနဲ့အတူမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးဒါရက်မီရှယ်ရန်ကုန်မြို့အမေရိကန်တပ်ရုံးကနိုင်ငံရေးဆိုင်ရာအရာရှိဂျက်ဖရီဝါနာ VOA အရှိန်နဲ့အာရှပစိဖိတ်ဌာနအကြီးအကဲဝီလျံဘောင်းနဲ့အတူVOA မြန်မာဌာနရဲ့ရန်ကုန်ဘူရိုအကြီးအကဲဒေါခင်စိုးဝင်းတို့လည်းပါဝင်ပါတယ်။ BBG အုပ်ချုပ်ရေးအဖွဲ့ဝင် Matthew Armstrong ဟာပထမနေ့တုန်းကတော့လူမှုအဖွဲ့အစည်းတွေကလူငယ်တွေနဲ့ American Center မှာတွေ့ဆုံပြီးသတင်းမီဒီယာတွေနဲ့ပတ်သက်လို့လူငယ်တို့ရဲ့အမြင်ကိုလည်းမေးမြန်းဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံခြားရေးသတင်းထောက်များအသင်းတိုက်မှာလည်းမြန်မာသတင်းသမားတွေနဲ့မြန်မာသတင်းမီဒီယာအခြေအနေတွေကိုလည်းတွေ့ဆုံမေးမြန်းခဲ့တာပါ American ပြည်ထောင်စုအတန်လွင့်လုပ်ငန်းတွေရဲ့မြန်မာနိုင်ငံအတွင်းအခြေအနေနဲ့မြန်မာလူထုနဲ့မြန်မာနိုင်ငံအပေါ်တက်ရောက်မှုစတာတွေကိုလေ့လာဖို့အတွက် BBG အုပ်ချုပ်ရေးအဖွဲ့ဝင် Matthew Armstrong ဟာမြန်မာနိုင်ငံကို3ရက်ကြာခီးစဉ်ရောက်ရှိနေတာဖြစ်ပါတယ်ရှင်အခုတော့တော်ရရှင်တွေနားဆင်ရမှာတော့ပလောင်ဒေတာစစ်ရေးတင်းမာမှုနောက်ဆုံးရအခြေအနေတွေကိုနားဆင်ရမှာပါပလောင်လက်နက်ကင်တပ်နဲ့မြမတပ်မတော်တို့အကြားဒီနေ့မှတိုက်ပွဲတွေဖြစ်ပွားခဲ့သလိုဝါပီတောင်ပိုင်းမှာလည်းစစ်ရေးတင်းမာမှုတွေဖြစ်နေပါတယ်အစိုးရအတက်နဲ့နေဆင်ဆိုသလိုတိုက်ပွဲတွေဖြစ်နေတဲ့ပလောင်တပ်ဖွဲ့ကလာမယ့်ရွေးကောက်ပွဲနဲ့နိုင်ငံရေးတိုးတက်ပြောင်းလဲမှုတွေကိုပေါ်ဆောင်နိုင်ဖို့အပြစ်ခတ်ရက်ဆဲရေးနဲ့အခြေခံဥပဒေပြင်ဆင်ရေးကအရေးကြီးရဲ့လို့ပြောဆိုလိုက်ပြီးတစ်ဖက်မှာလည်းပလောင်တပ်ဖွဲ့ထိန်းချုပ်ရာဒေသတွေကိုစစ်ရေးပြင်ဆင်မှုတွေကိုအစစ်မြစ်တုံးမြစ်လိုက်တယ်လို့လည်းကြေညာလိုက်တာပါမတ်တင်ကြီးထိုက်ကပြောပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ကိုကန့်လက်နက်ကိုင်တပ် MNDAA နဲ့မြန်မာအစိုးရတပ်တို့ထိတ်တိုက်တွေ့ခဲ့ကြတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကစလို့တောင်ပလောင်တပ်ဖွဲ့ကကိုကန့်တို့ရဲ့မဟာမိတ်ဖြစ်ပါတယ်လို့ကြေညာပြီးမြန်မာအစိုးရတပ်နဲ့တိုက်ပွဲတွေဆင်နေနေတာဒီကနေ့ဒီအချိန်ထိဖြစ်ပါတယ်ဒီကနေ့မှလည်းရှမ်းပြည်နယ်နန်းဆန်မြို့နယ်ထဲမှာနှစ်ကြိမ်တိုက်ပွဲဖြစ်ခဲ့တယ်လို့ပလောင်ပြည်နယ်လူမျိုးရေးတပ်ဦးလို့လည်းခေါ်တဲ့ TNL ရဲ့အထူးအတွင်ရေးမှူးဗိုလ်မှူးကြီးတားဘုံကျော်ကပြောပါတယ်
ကျွန်တော်တို့အခုတိုက်ပွဲတွေလည်းရှိနေပါတယ်ဒီနေ့လည်းတိုက်ပွဲရှိတယ်မနေ့ကလည်းရှိတယ်ဆိုတော့အစိုးရတပ်ဖက်ကတော့ကျွန်တော်တို့ဒေသဖက်ကိုဒီလိုပူပြင်းအင်အားတွေတူချဲလာတယ်တချို့တမလိုက်ထက်ဝင်လာတဲ့ဟာတွေရှိပါတယ်ဆိုတော့အစိုးရဖက်ကတော့စစ်စင်ကြီးတွေပူပြောများတူလာတဲ့သဘောရှိတယ်လို့ကျွန်တော်တို့တွေ့ပါတယ်ဆိုတော့တိုက်ပွဲတွေကတော့နေ့စဉ်ပုံမှန်ထက်ရှိနေပါတယ်ထိတွေ့မှုတွေကတော့ဒီကနေ့ကကျွန်တော်တို့ဒီနမ်ဆန်မြို့နယ်အဲ theme ကျွန်တော်တို့အိမ်မှာယူအောင်ကျွန်တော်တို့ငကြိမ်တိုက်ပွဲထိတွေ့မှုဖြစ်ပါတယ
်တိုက်ပွဲတွေရှိနေတဲ့ကြားကပဲပြီးခဲ့တဲ့ရက်ပိုင်းအတွင်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး TNL ရဲ့ဗဟိုကော်မတီအစည်းအဝေးကိုတပ်မှုအုပ်ချုပ်ရေးမှု80လောက်နဲ့ပြုလုပ်ခဲ့ပါတယ်ပလောင်တပ်ခြေကုပ်ယူထားရာမိုးကုတ်မန်တုံနှန်ခမ်းကုတ်ခိုင်တို့ကဒေသတွေကိုပလောင်လက်နက်ကင်တပ်ရဲ့အုပ်ချုပ်ရေးအဆင့်တိုးမြှင့်ခဲ့တယ်လို့ပဲတပ်ကလည်းအင်အားတိုးချဲ့ခဲ့ပါတယ်ဒီလာဇန်ပိုင်းကချင်းပခဲ့တဲ့ကင်းပြည်နယ်လော်ခီလာညီလာခံမှာတိုင်းနာလနဲ့ကန်တွေအားလုံးပါဝင်မှမြန်မာအစိုးရနဲ့အပြည့်အခတ်ရက်စင်းမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုထောက်ခံပြီးလက်ရှိမှာလည်းမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကန်တို့ကြားဆွေးနွေးမှုတွေမှာပလောင်လက်နက်ကန်ကိုယ်စားလှယ်ပါဝင်တက်ရောက်နေတယ်လို့လည်းဗိုလ်မှူးကြီးတာဘုံကျော်ကပြောပါတယ်မြန်မာအစိုးရဘက်ကတော့အခုချိန်ထိပလောင်လက်နက်ကန်တပ်ဖွဲ့ဖြစ်တဲ့ DNL ကိုအတိအမှတ်မပြုသေးပါဘူး လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ရှားမှုတွေကိုမျက်ခြေမပြတ်စောင့်ကြည့်နေတဲ့ပလောင်လက်နက်ကိုင်တပ်ရဲ့အထွေထွေအတွင်းမှုဖြစ်သူဘုံမူကြီးတာဘုံကျော်ကအခုလိုပြောပါတယ
်အခုတန့်ခရီးကတင်လာတဲ့ဟာလောက်ပဲဆိုရင်တော့တော်တော်လေးကိုကျွန်တော်တို့80ရှောင်းနိုင်မဲ့အနေထားနဲ့ကျွန်တော်တို့အခက်အခဲရှိနိုင်အောင်မယ်လို့ကျွန်တော်မြင်ပါတယ်အဓိကကတော့အဓိကကျတဲ့ပုံမှန်တွေကိုပြင်ပိုင်ခွင့်မရှိဘူးဆိုရင်တော့နော်အဲဥမာကျွန်တော်4 3 6လို့လိုမျိုးနော်59စာလုံးလို့လိုမျိုးတမျိုးတွေကတကယ်ကိုစဉ်းစားပြီးတော့တရားပြင်နိုင်ဖို့လူမယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒါဒီမှာစပြီးမှပြင်နိုင်သေးဘူးဆိုရင်တော့ဒါဒီကအပေါ်ရန်ပြင်ဆင်မှုလောက်ပဲဖြစ်တယ်ကျွန်တော်တို့တကယ်ကိုနိုင်ငံရေးပါတီအနေနဲ့ဝင်လှုပ်ရှားနေတဲ့ကျွန်တော်တို့ဒီ NLD အဖွဲ့ချုပ်တွေအနေနဲ့ရောတခြားပိုင်းနာပါတီအနေနဲ့ရောကျွန်တော်ဆောင်ရွက်မှုတွေအကန့်အသတ်တော်တော်များတယ်လို့ကျွန်တော်မြင်ပါတယ်အဓိကကတော့ကျွန်တော်နိုင်ငံသားတယောက်ဖြစ်လာပြီဆိုရင်နိုင်ငံသားအခွင့်အရေးအပြေဝရရှိတင်ပါလေနော်ဟိုကျွန်တော်တို့လူတူတူတယောက်ဟိုအကိုပဲတီးရွယ်ပြီးတော့မှပြတ်ထန်းတဲ့ဥပဒေတွေကကျွန်တော်နိုင်ငံဆက်တော်တော်လေးကိုအဆမတန်နစ်နာလွန်ပါလေဆိုတော့ဒါတွေကတီးချာဆွေးနွေးပြီးတော့မှပြင်ဆင်ဖို့လိုအပ်လိမ့်မယ်လို့ကျွန်တော်မြင်ပါလေ
မြန်မာတပ်မတော်ဘက်ကတိုင်းရင်းသားဒေသတွေမှာတပ်အင်အားတိုးချလာတဲ့အပေါ်မှာသတိရှိကြဖို့နဲ့ပလောင်လက်နက်ကင်ထက် TNL ဘက်ကတော့ခုခံကာကွယ်ဖို့အဆင်သင့်ရှိတယ်လို့လည်းသူကပြောခဲ့ပါတယ်တစ်ချိန်တည်းမှာပဲဝါပြည်တောင်ပိုင်းမှာလည်းမြန်မာအစိုးရတပ်နဲ့အင်အားကြီးဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ရဲ့တက်တို့ကြားစီရင်တင်မာမှုရှိနေပါတယ်ဝါတက်တို့ရဲ့ပြောခွင့်ရဥအောင်မြင့်ကအခြေအနေကိုအခုလိုပြောပါတယ
်တင်မာမှုတော့နည်းနည်းလေးရှိတယ်အဲဒါပေမဲ့ဒီခုတော့ပြဿနာကတော့နည်းနည်းငြိမ်းနေတယ်ဒီကိစ္စကတော့ပြေလည်သွားပါပြီပြေလည်သွားပြီးနောက်ထပ်ကိစ္စနဲ့တပ်တို့တောင်းပိုင်းပါပဲမိုင်းတော်ပုံပါတင်ပဲပါ
ဝါပြည်သွေးစည်းညီညွတ်ရေးတပ်ရဲ့ခွင့်ပြုချက်နဲ့တစ်တော်ကျိုးဝိုင်းအတွင်တစ်ခိုးထုတ်သူတွေကိုမြန်မာတပ်မတော်ဘက်ကဒီလအစောပိုင်းမှာဝိုင်းဝန်းဖမ်းဆီးခဲ့ပြီးတဲ့နောက်မှာဝါပြည်သွေးစည်းညီညွတ်ရေးတပ်နဲ့မြန်မာအစိုးရတပ်တို့ကြားဖြစ်ခဲ့တဲ့တင်းမာမှုတွေကအခုချိန်ထိရှိနေသေးတာဖြစ်ပါရဲ့ရှင်
မတင်ကြီးထိုက်ပြောပြသွားတာပါအခုတော့နိုင်ငံတကာသတင်းဆောင်ပါကိုနားဆင်ရမှာပါအင်ဒိုနီးရှားအစိုးရကကယ်တင်ပေးခဲ့တဲ့ပင်လယ်ထဲမျောနေတဲ့လေဆီးပြေးဒုက္ခသည်ပေါင်းထောင်ကျော်တို့ဟာမြေယာတဲ့အနာဂတ်နဲ့ရင်ဆိုင်နေရပါတယ် Returner သတင်းတပုတ်ကိုအခြေခံပြီးမှနန်းလောင်ကတင်ပြထားပါတယ်ရှင်
အင်ဒိုနီးရှားအနောက်မြောက်ပိုင်းကွာလာလန်ဆာကမ်းခြေအနီးမှာရွှေပြောင်းဝင်ရောက်သူပေါင်း682ဦးကိုယာယီရွက်ဖြင့်တဲရင်နဲ့နေရာချထားပေးပါတယ်ပင်လယ်ထဲလှချီကြအောင်မျောနေခဲ့ပြီးတဲ့နောက်သူတို့ကိုဒီနေရာခေါ်လာခဲ့တာပါအများစုကတော့မြန်မာပြည်ကဆိုရဲသူတို့အခေါ်ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်ကဖြစ်ပြီးနှိပ်စက်ညှဉ်းပန်းမှုနဲ့ဆင်းရဲမွဲတေမှုကနေထွက်ပြေးလာကြသူတွေဖြစ်တယ်လို့ဆိုပါရယ်သူလူစားတခုတွေကိုမိခိုနေတဲ့မိသားစုအတွက်အစိုးရိမ်တယ်လို့ဘင်္ဂလားဒေ့ရှ်ကရွှေ့ပြောင်းနေထိုင်သူမိုဟာမက်အဗ်ဒူရဟင်ကအခုလိုပြောပါရယ
် We stay on 1 month We know how
ဒီမှာရောက်နေတာတစ်လလောက်ရှိပါပြီနောက်ပိုင်းကကျွန်တော်မိသားစုတွေအခြေအနေကောင်းမကောင်းလဲကျွန်တော်တို့မသိပါဘူးဒါကြောင့်ချက်ချင်းအိမ်ပြန်နိုင်အောင်ကျွန်တော်တို့အစိုးရကိုတောင်းဆိုပါရယ်
ပြီးခဲ့တဲ့လကလူကုန်ကူးသူတွေထွက်ပြေးသွားခဲ့ပြီးတဲ့နောက်ပင်လယ်ထဲမျောနေတဲ့ရွှေပြောင်းနေထိုင်သူပေါင်း 3,000 ထဲမှာရဟင်းကတယောက်ပါဝင်ပါအများစုကနေမကောင်းဖြစ်နေပြီးဆာလောင်ငတ်မွတ်နေတဲ့သူတို့ကိုမလေးရှားနဲ့အင်ဒိုနီးရှားအစိုးရကကယ်တင်ပေးခဲ့တာပါရာဇဝတ်သားတွေရဲ့မလေးရှားနဲ့အင်ဒိုနီးရှားကိုသွားရအများဆုံးအသုံးပြုတဲ့လမ်းကြောင်းမှာထိုင်းနိုင်ငံကပထမဆုံးရပ်နားတဲ့နေရာဖြစ်ပါတယ်မလေးရှားမှာအလုပ်လုပ်နေတဲ့ဆိုရဲသူယောက်ျားကိုရှာဖို့ကလေး3ယောက်နဲ့ထွက်လာတဲ့အသက်28နှစ်အရွယ်ဇီဒက်ဘီဂေါင်ကတော့အင်ဒိုနီးရှားမှာတောင်းတင်နေပါဗျ။မိတ်ဆွေတယောက်ကသင်းသူ့ကိုသူယောက်ျားကပြန်တွေ့လို့ခုဆိုမိသားစုတွေပြန်ဆုံပြီးတတိယနိုင်ငံတစ်ခုမှာအခြေချဖို့မျှော်လင့်နေကြပါဗျ။ဘီဂေါင်ကခုလိုပြောပါဗ
ျ။မလေးရှားတယောက်ကလည်းမလေးရှားကိုကြီ
းမလေးရှားကကောင်းတယ်အင်ဒိုနီးရှားလည်းကောင်းတယ်နောက်ထပ်ဘယ်ကိုသွားမလဲဆိုတာတော့မသိပါဘူး။ဒါပေမဲ့ဘယ်ကိုပဲရောက်ရောက်ကျမတို့ပြောပါတယ်
သူကလေးနှစ်ယောက်ကမြန်မာပြည်မှာကျန်နေပါသေးတယ်နိုင်ငံတကာရဲ့အကူအညီနဲ့ရွှေ့ပြောင်းနေထိုင်သူတွေကိုပြန်လည်နေရာချထားရင်းနဲ့နေရာပြန်ပို့ရေးအစီအစဉ်နဲ့အင်ဒိုနီးရှားနဲ့မလေးရှားအစိုးရကကူညီပေးနေပါတယ်ပြန်လည်နေရာချထားရေးလှုံ့ဆော်မှုတနည်းဆိုတဲ့အချိန်ကတိုးတောင်းလွန်းနေလို့အင်ဒိုနီးရှားအခြေစိုက် Gudanyo Foundation 2000သူ Lillian Fang ကအခုလိုပြောပါတယ
် One year sounds like a long time but it's not actually a long time
တနည်းဆိုတာကြားရင်အကြာကြီးထင်ရပေမဲ့တကယ်တော့မကြပါဘူးဒါကြောင့်ပြောဆိုဆွေးနွေးနေကြတာတွေတခြားရွေးစရာတွေစဉ်းစားတာမျိုးတွေကိုခက်မမြန်လုပ်ဖို့လိုတယ်လို့ထင်ပါတယ
်။ရွှေ့ပြောင်းနေထိုင်သူတွေကိုကန်းကိုကယ်တင်လာပြီးမကြခင်မှာပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြန်လည်နေရာချထားရေးအတွက်အထောက်အကူဖြစ်အောင်သူတို့ကိုမပုံတင်စည်းကောက်ယူတာတွေလုပ်ပေးပါရတယ်။ ဒီကိစ္စကိုအဖြေရှာတဲ့နေရာမှာတခြားနိုင်ငံတွေရဲ့ပူးပေါင်းပါဝင်မှုတွေလိုအပ်တယ်လို့အင်ဒိုနီးရှားဆိုင်ရာ UNHCR ကိုယ်စားလှယ်ကအခုလိုပြောပါရတယ
် We are doing everything we can.
ဒီလိုနဲ့တင်းတော်တဲ့အဖြေတစ်ခုအများဆုံးတွေ့အောင်ကျွန်တော်တို့တတ်နိုင်သလောက်လုပ်နေပါတယ်။ဒီနေ့အတွင်းအကောင်းဆုံးဖြစ်အောင်ကျွန်တော်တို့ကြိုးစားလုပ်ကိုက်နေတာဖြစ်လာရင်တော့သိကောင်းတာပေါ့ဗျာ။ဒါတွေကတခြားနိုင်ငံတွေပူးပေါင်းပါဝင်မှုအပေါ်မူတည်နေပါတယ်။ဒါကြောင့် UNHCR ကဒီကိစ္စကိုဆုံးဖြတ်တာမျိုးမဟုတ်ပါဘူး။
မြန်မာပြည်ကနေနှိပ်စက်ညှဉ်းပန်းမှုကြောင့်ထွက်ပြေးလာကြတဲ့ဆိုတော့သူတို့အခေါ်ရိုဟင်ဂျာမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ကလူတွေဟာလူမောင်ခိုကူးသူတွေကတဆင့်ထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံနဲ့ခိုးဝင်ဖို့နှစ်ပေါင်းများစွာကြိုးစားနေကြတာပါပြီးခဲ့တဲ့လကထိုင်းအစိုးရကလူကုန်ကူးသူတွေကိုသူတို့နိုင်ငံထဲမဝင်နိုင်အောင်နှိမ်နှင်းခဲ့တာကြောင့်လူကုန်ကူးသူတွေဟာရွှေ့ပြောင်းနေထိုင်သူတွေအပြည့်ပါတဲ့လေတွေကိုပြစ်ပြီးထွက်ပြေးသွားခဲ့ပါတယ်ဒေတာရင်ပင်လယ်ပြင်မှာမျောနေတဲ့လေဆီပြေသူတွေကိုရှာဖွေကယ်တင်ရေးတိုးမြှင့်လှုံ့ဆော်ဖို့အရှေ့တောင်အာရှနိုင်ငံတွေကမေလ29ရက်နေ့မှာသဘောတူခဲ့ကြပါတယ်။ဒီကိစ္စထဲမှာပါဝင်ပတ်သက်တဲ့နိုင်ငံတွေကဘန်ကောက်မှာတွေ့ဆုံဆွေးနွေးခဲ့ပြီးလူကုန်ကူးမှုတိုက်ဖျက်ရေးကြေကြေပြန်ပြန်လှုံ့ဆော်ဖို့ပြဿနာရဲ့ရင်းမြစ်ကိုကင်တွယ်ဖို့အချက်အလက်တွေကိုသဘောတူညီခဲ့ကြပါတယ်။ဒီပြဿနာဟာသူကြောင့်မဟုတ်ဘူးလို့ညှင်းဆန်နေတဲ့မြန်မာအစိုးရကိုစိတ်အနှောက်အယှက်မဖြစ်အောင်ဆွေးနွေးပွဲအတွင်းစကလုံးအတုံးအုံးတွေကိုဂရုတစိုက်ရွေးချယ်တုံ့ဆွဲခဲ့ကြပါတယ်ရှင်။
မနန်းလောင်ပြောပြသွားတာပါအခုတော့ကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းမှာပဲ Asia Set 7ကဒိုင်းရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်နောက်နှစ်နာရီမှထုတ်လွှင့်မယ့်အစီအစဉ်မှာတော့မြမမီဒီယာမြင်ကွင်းနဲ့မြမသခွင်ကန္တမြမအရေးသုံးသက်ချက်စတဲ့အပတ်စဉ်ကန္တတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့53တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေအဆုံးသတ်ခင်မှာတရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးမှာပါရှင
်ပါကစ္စတန်နိုင်ငံကရာချီမြို့တော်မှာလွန်ခဲ့တဲ့3ရက်အတွင်းပြင်းထန်တဲ့အပူလိုင်းကြောင်းလူ900ထက်မနည်းသေဆုံးခဲ့ရပြီးဒီကနေ့အထိအပူချိန်ရော့ကျသွားမယ့်အရေးလက္ခဏာမတွေ့ရသေးပါဘူးလူဦးရေသန်း20ရှိတဲ့မြို့မှာလျှက်စစ်တအားပြတ်တောက်တာကြောင်းပန်ကားတွေ4ပေးဆက်တွေကိုဖွင့်လို့မရတဲ့အတွက်အခြေအနေပိုဆိုးနေတာပါအခုဆိုရင်အပူတံကိုခံနိုင်အောင်ကြိုးစားတဲ့အနေနဲ့လူများပြားဟာလမ်းတွေပေါ်မှာထွက်အိမ်နေကြပါတယ်ဒေတာရင်းဆေးရုံတွေမှာအရေးပေါ်အခြေအနေကြီးညာထားပြီးစစ်ဘက်ဆရာဝန်တွေကလည်းကူညီကူတာပေးနေပါတယ်ကရာချီမြို့တော်မှာပြီးခဲ့တဲ့သတင်းပတ်ကွန်ကအပူချိန်45ဒီဂရီဆယ်ဆီယက်အထိရောက်ရှိသွားခဲ့တာပါအရှိအလေပိုင်းဒေတာအသက်ရှူလမ်းကြောင်းဆရာမတ်စ်ကူးစက်မြန်ယောဂါနောက်ထပ်ကူးစက်ခံရသူ4ဦးထပ်တိုးလာတယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်လက်ရှိမှာမတ်စ်ယောဂါနဲ့စီကူတာမှုခံယူနေသူ85ယောက်ဆေးရုံကဆင်းခွင့်ပေးလိုက်သူ68ယောက်တေဆုံးသူ28ယောက်ရှိပြီးမို့ဒီယောဂကုသခံရတယ်လို့အတည်ပြုနိုင်သူစုစုပေါင်းက169ယောက်ရှိသွားပြီဖြစ်တယ်လို့တောင်ကိုရီးယားယောဂပိုတင်ချုပ်ရေးနဲ့ကာကွယ်ဆိုင်ရာဌာနအကြီးအကဲကပြောပါတယ်။လက်ရှိပြင်သစ်သမ္မတဖရန်ဆွာအော်လန်နဲ့သူ့အရင်သမ္မတနှစ်ဦးရဲ့တယ်လီဖုန်းဆက်သွယ်ချက်တွေကိုအမေရိကန်ကကြားပြတ်ခိုးယူနားထောင်နေဆိုတဲ့ဆက်ဆွဲချက်တွေနဲ့ပတ်သက်ပြီးဒါဟာလက်ခံနိုင်စရာမရှိဘဲနိုင်ငံလုံးညုံကြီးကိုချင်းချောက်တဲ့ဘလို့လောက်ရမျိုးကမဆိုပြင်သစ်နိုင်ငံကတင်းကြီးခံမှာမဟုတ်ဘူးလို့ပြင်သစ်သမ္မတယုံကပြောပါရယ် WikiLeaks ကထုတ်ပြန်လိုက်တဲ့အထောက်အထားတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ Mr. Online ဟာသူ့ရဲ့ကာကွယ်ရေးကောင်စီနဲ့ဒီကနေ့တွေ့ဆုံပြီးတဲ့နောက်မှာဒီထွက်လာတဲ့ထုတ်ပြန်ချက်မှာအဲ့ဒီလိုပြောထားတာပါအမေရိကန်နိုင်ငံတော်လုံခြုံရေးအေဂျင်စီ NSA ကနောက်ဆုံးပြင်သစ်သမ္မတ3ဦးပေါ်တရှိုလို့စောင့်ကြည့်ခဲ့တယ်လို့ WikiLeaks မှာဖော်ပြထားပါရယ်ယူကရိန်းကိုရုရှားကျူးကျော်မှုအတွက်ဒီပေါ်တုံ့ပြန်လှုပ်ဆောင်မဲ့အစီအစဉ်တွေကိုဆွေးနွေးဖို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဟာဒီကနေ့ Brussels မှာ NATO အဖွဲ့ဝင်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဝန်ကြီးကာတာရဲ့တပတ်ကြာဥရောပခီးစဉ်ဟာယူကရိန်းအခြေပိုင်းကခွဲတဲ့ရေးသမားတွေကိုပံ့ပိုးမှုပေးနေတယ်လို့အစွတ်ဆွဲခံနေရတဲ့ရုရှားနဲ့ရင်ဆိုင်နေရတဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့အခြေအနေတွေမှာအမေရိကန်နဲ့ဥရောပတို့ပူးပေါင်းဆောင်ရွက်ရေးအတွက်ဦးတည်တာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမနန်းလောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ Joe Grill ဖြစ်ပါတယ်ရှင်။ကျမနန်းလက်ဖိုက်ပါ။ည9နာရီမှာတခါချက်ပြီးထုတ်လွှင့်မဲ့အစီအစဉ်မှာပြန်ဆောင်ရအောင်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.